ရိုဟင်ဂျာမွတ်စလင်တွေဟာသူတို့နေထိုင်တဲ့ရခိုင်ပြည်နယ်မြန်မာနိုင်ငံတွေကရောသူတို့လက်ရှိခိုးလုံနေထိုင်နေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဒုက္ခသည်စခန်းတွေတဲကပါနီလန်းပေါင်းစုံတုံးပြီးတော့ထိုင်းနိုင်ငံမလေးရှားနိုင်ငံအင်ဒိုနီးရှားစတဲ့ပြည်ပနိုင်ငံတွေစီကိုကုန်းလန်းရေလန်းတွေကနေဆွန့်ခွာပြီးတော့ထွက်ပြေးနေကြတာဖြစ်ပါတယ်ဒီလပိုင်းညီတွေမှာပဲမြန်မာနိုင်ငံတွင်းကအေယာဝတီတိုင်းရန်ကုန်တိုင်းမွန်ပြည်နယ်ရခိုင်ပြည်နယ်စတဲ့မြို့နယ်တော်တော်များများကခရီးလန်းဂိတ်တွေမှာတားဆီးစစ်ဆေးမှုတွေကနေအစုလိုက်အပြုံလိုက်ဖမ်းဆီးထိန်းသိမ်းခံရတာရှိသလိုမြမပြည်ရင်းမှာပဲဖမ်းခံရပြီးတော့ပုံမှန်မျိုးစုံတက်ထောင်ချအပြစ်ပေးတာမျိုးတွေလည်းရင်ဆိုင်နေကြရပါတယ်ရိုဟင်ဂျာတွေပေါ်မှာတွာလာခွင့်ကန့်သက်ချက်တွေရှိနေတဲ့ရခိုင်ပြည်နယ်တွေကနေပွဲစားတွေကနေတဆင်ခရီးတွာလာခွင့်ညှိနှိုင်းပြီးပြီဆိုတဲ့အာမခံချက်တွေနဲ့ထွက်ခွာပြီးခဲ့ကြတဲ့နောက်မှာတော့အခုလိုမျိုးလမ်းခီးတွေမှာအစုလိုက်အပြုံလိုက်အဖမ်းခံခဲ့ရတာလို့ရခိုင်ပြည်နယ်မောင်နှုံးမှာနေထိုင်ခဲ့ဘူးတဲ့လက်ရှိဘင်္ဂလားဒေ့ရှ်နိုင်ငံကော့စ်ဘဇားခရိုင်ဘာလူခါလေးဒုက္ခသည်စခန်းအမှတ်တစ်ကရိုဟင်ဂျာဒုက္ခသည်ဦးကျော်မြင့်ကရှင်းပြပါတယ်
ဒီလိုတွေကအများဆုံးသွားနေတာအဲဒီဟိုရာသီတောင်မျိုးနယ်မှာသူတို့ကအဓိကဖွေးစားတွေရှိတယ်အဲ့ဒီဖွေးစားတွေကရာသီတောင်မျိုးနယ်ကနေစစ်တွေကိုသူတို့ကကောက်ဆောင်သွားတယ်အဲသူတို့ကဖွေးစားတွေကဒီလိုတွေကိုအငင်းမြုံလိန်ရပြီးတော့ကျုပ်ဆိုတယ်အာဌာနအဖွဲ့အစည်းနဲ့ကျွန်တော်တို့ကယူနိုက်တက်ပြီးဒီခင်ဗျားတို့လုံးလုံးလာလာသွားလို့ရတယ်ဆိုပြီးတော့ဖွေးစားတွေကအငင်းမြုံလိန်ရပြောဆိုပြီးတော့လူတို့သွက်ဆောင်ပေါ်သွားခြင်းဖြစ်တယ်အများစုကတော့ဒီထုံကုန်းလည်းကနေတော့လကောင်အင်းလည်းကနေတော့လကောင်သူတို့ကမြမပြသေးပိုင်းကိုသူတို့ကတုတ်ဖတ်ကြတယ်အမလင်းကြီးမှာဌာနအဖွဲ့စီနဲ့သူတို့ကဒီလေမို့မရှိတဲ့အထွေကြောင့်သူတို့ကဖန်စီခံရတော့စီတော့ပွေးစားတွေကအဲတော့ကြတာကျွန်တော်တို့တက်ခဲ့ရတယ်နောက်ပြီးတော့အများဆုံးဖန်ခံရတာဖင်းချင်းနဲ့ရာဝတီတိုင်းမွန်ကျင်းနဲ့ရန်ကုန်တိုင်းပဲခူးတိုင်းအဲ့လိုစားစီကြီးမကွဲတိုင်းစားစီအဲ့လိုတိုင်းရင်းချင်းနေတဲ့ဒီမှာအများဆုံးကျွန်တော်တို့လူမျိုးအလူမျိုးတွေကအဲဖန်စီဆန်နေရတာကိုတွေ့နေကြပါလေ
ဒီရိုဟင်ဂျာမွတ်စလင်တွေကမြန်မာပြည်ထဲမှာလည်းလွတ်လွတ်လပ်လပ်သွားလို့မရဘူးသူတို့တွေ့တယ်ဆိုရင်လည်းခိုးဝင်ဘင်္ဂလီတွေလို့သုံးပြီးတော့မှဖမ်းပြီးတော့သူတို့တရားဥပဒေနဲ့အရေးယူတာတွေဖမ်းတာတွေတရားစွဲပြီးထောင်ချတာတွေရှိတယ်ဆိုတော့ဘယ်လိုနေရာတွေကနေပြီးတော့ဘယ်ဘက်တွေကိုသွားတယ်ဆိုရင်တရားမဝင်ခရီးသွားတာတွေလို့တတ်မှတ်ပြီးတော့အဖမ်းဆီးခံရတာလေးရှိလဲပေါ့နော်ပြီးတော့ခုကူးကြော်မြေကိုနိုင်ကလည်းရခိုင်ပြည်နယ်ထဲမှာနေခဲ့တာဆိုတဲ့ခါကျတော့ဘလို့တားမြစ်ချက်တွေရှိလဲပေါ့နော်အထူးသဖြင့်နေမကြော်ရဘူးဆိုတဲ့တားမြစ်ချက်တွေကဘလို့စီကန်းချက်တွေကိုထုတ်ထားတာလဲအဲ့ဒါလေးနည်းနည်းပြောပြပေးပါ
ဟုတ်ကဲ့ကျွန်တော်တို့ရူဟင်ဂျာမွတ်စလင်တွေကဒီမြန်မာနိုင်ငံသားဖြစ်ရတဲ့ကျွန်တော်တို့နိုင်ငံအတွင်းမှာကျွန်တော်တို့အတဲ့ကျွန်တော်တို့အဓိကအချင်းကျွန်တော်တို့ရူဟင်ဂျာလူမျိုးအတဲ့ခံတဲ့မောင်ညိုသူတို့ကသတ်မှတ်ထားပါတယ်။ဒီနေ့တကူအနေတကူသွားတယ်ဆိုရင်အတောက်သားမပါဘူးရှိပြီးတော့သမီးရေရှားနဲ့ဒီကလေးရှိပြီးတော့ပေါ်ရှိပြီးတဲ့ကျွန်တော်တို့ကိုဖန်စီပေါင်ချတာရေအဲဖက်ကျင်းမှုသူ့လောက်တာရေကျွန်တော်တို့ကအငြင်းထွက်နေရပါလိမ့်မယ်
။ဟုတ်ကဲ့ရှင်ဟုတ်ကဲ့
ဒီကျဲတဲ့ဟိုဟာတလားနဲ့အရင်ပေါ့ဗျာ။ရန်ကုန်တိုင်းရေကူးမြို့နယ်မှာလူပေါင်း73ယောက်ကိုလေရဲ့ဆက်ဆက်တစ်ချက်ဆက်တာကိုတွင်းရပါတယ်ဒီလိုပြည့်ရကိုကျွန်တော်တို့အမြင်ဆုံးရပါတယ်အမထားမှကျွန်တော်တို့ကခံစားခဲ့ရပါတယ
်ဟု
တ်ကဲ့အခုအပြင်တိုင်းအပြည့်ကြီးမှာအမျိုးသမီးငယ်လေးဒီနောက်ဟိုပါပေါ့လူကြီးလူငယ်အဲဒီအများကြီးအဲဖန်စီတောင်းချခံရတာကိုကျွန်တော်တို့အမြင်တိုင်းသိနေရပါတယ်ဒီကလာတဲ့တော့ကွာစကားမှာလေလူပေါင်းအဲကျွန်တော်တို့ကကုလုံးနဲ့တိုင်းဆရာပဲတခြားနိုင်ငံတကူမှာကျွန်တော်တို့နဲ့တိုင်းဒီအတွေ့အကြုံကျွန်တော်တို့ရဲ့ထွက်လာတင်းတင်းမွာတော့ရှိပြီကပါဒီမှာလဲလူတွေဒီကဒီနေ့အစားလုံးလုံးဆက်ရှာမှုမရှိတာတကြောင်အတမကဒူရီယာကဒီလူတကိုင်းကျော်ကိုချောင်းနီဝင်းနေရှိတာတော့မြန်မာဘက်ကတောင်ဝင်းသားတယ်မို့တော်ဝင်ယူမှုရှိဒုံသိကကြီးကြီးချမ်းလေးပေါ်ယူမိလုံမ်းတင်ကိုမလို့ဆောင်တာအထွေကြောင့်နဲ့ဒီလူရီယဒီမှာအာရီတုံကြီးမပေါ်လုံတာတကြောင်အလောကန်မရှိတာတကြောင်ပညာရေးကျမရေးစစ်ပါရေးနေပါမှုတာတကြောင်ဒီလူအတွက်ကြောင့်လူရီယစိတ်ကျလေးကျနဲ့သောကစိတ်အမျိုးမျိုးကြောင်က
ဟုတ်ကဲ့ရှင်ဟုတ်ကဲ့မိမိအသေးကိုပဒနာမတာပဲဆွေးရလင်းကြောင်းကနေဖွက်ခွာနေတာကိုအမေးရှိနေကြပါတယ်အဲ့ဒီလိုမျိုးရိုဟင်ညာတွေဟာသူတို့ထွက်ပြေးတဲ့လမ်းတစ်ခီတစ်လျှောက်ဒေသခံအာဏာပိုင်တွေရဲ့ဖန်ခံရတာရှိတယ်လို့အသက်သေးတဲ့အထင်မြင်ပန်းနှိပ်စက်မှုတွေနဲ့ရင်ဆိုင်ရတဲ့အပြင်တရားစွဲဆိုထောင်ချခံရရပြီးတဲ့နောက်ထောင်နေထဲမှာပဲကလေးငယ်တွေအပါအဝင်အမျိုးသမီးတွေပါ
လေဒီခံကားလေးသတိပေါ့ဒီဟိုရကိုင်းပြည်နယ်မောင်တော်မျိုးတို့ကိုတို့ကခိုးကြတယ်ကွဲစားနေသတိပေါ့အဲမောင်တော်မျိုးတွေကနေဘုသိတောင်ရာသိတောင်မျိုးနယ်မှာဆူဆောင်ကြတယ်ဒီလူတွေကိုကာမီလာကနေသတိရှိထေဘဲကနေထောင်ကုန်းအင်းလင်ကနေလေတော့တယ်နောက်အထင်ကပြည်လေကနေသတိပြရာဦးဒီဒီတို့နောက်တနာစာရီတိုင်းအဲဒဝေတို့အဲ့ဒီလိန်ကြောင်ကနေလေတို့ကစိုးဝင်ကြတယ်အဲဒီလိုရဲလို့ဖွေးစားကနေဖွေးစားတွေကသူတို့ကဖွေးစားကတွေကဟိုချိရရရခါကိုသူတို့ကညီနိုင်တယ်ဆိုပြီးတော့ပတ်စံနဲ့ညီနိုင်တယ်ဆိုပြီးတော့ပြောတယ်။နောက်ဌာနဖွေးစားအတိတ်ပေါ်လဲမထောင်ဝင်ချတဲ့အဲစက်သားတွေနောက်ဒီဘက်မှာစီရခိုင်ပြည်နယ်မှာဆိုရင်ဖွေးစားတွေကဒီလူတွေကိုဂတိကဝဲဖေးကြတယ်။ဟောဟိုမှာရင်ကုန်ဘက်ကိုရောက်ကြတော့ဧရာဝတီတိုင်းဘက်ကိုရောက်ကြတော့ခင်းချင်းနေလို့မွင်းချင်းလေးမလာမြိုင်တွေကိုရောက်ကြတော့အဲမှာတခြားဌာနဖွေးစီကဖန်စီပြီးတော့သူတို့ကိုအဲထောင်ချတာရှိတယ်။အဲလိုအများကြီးကကိုကဖြစ်ဖို့နေတာကိုတွေ့ရတယ်။ထောင်တဲမှဆိုရင်လည်းကိုမြန်မာနိုင်ငံတိုင်းနဲ့ပြည်နယ်အသီးသီးမှာလူတွေကအများကြီးဟိုကကလေးသူငယ်မိန်းကလေးတွေအပါဝင်ပေါ့။ဟောအများကြီးလူပေါင်း2000ကျော်ကိုကဖန်စီခံနေရတာကိုကျွန်တော်ကအဲထွေးမြင်ရတဲ့ကြားသိနေရပါတယ်။
တကယ်တော့ရိုဟင်ဂျာတွေဟာဆယ်စုနှစ်တည်းနဲ့ခြိပြီးတော့မြန်မာနိုင်ငံထဲမှာလွတ်လပ်စွာခရီးသွားလာခွင့်မရှိတဲ့တင်းကျပ်တဲ့ဟန်တားမှုတွေနဲ့နှိရှေလာများရင်ဆိုင်ခဲ့ကြရတာပါဒီလိုကန့်တတ်မှုတွေကြားတဲ့ကပဲအရေးဆိုပြီးတော့လမ်းခရီးတစ်လျှောက်လမ်းမမြင်ကမ်းမမြင်ပင်လယ်ပြင်တွေမှာဆက်သွယ်မှုပြတ်တောက်တာလိုမျိုးအသက်အမြင်ထိခိုက်လောက်တဲ့အထိအခက်အခဲမျိုးစုံနဲ့ရင်ဆိုင်နေရတဲ့အနေအထားတွေနဲ့ရင်ဆိုင်နေရပေမဲ့ဘာကြောင့်သူတို့အသက်ပေးပြီးတော့အဝေးကိုထွက်ပြေးနေကြရပါသလဲ
ရိုဟင်ဂျာလူမျိုးတွေကဒီနေ့ရချင်းအကြီးကျွန်တော်ကဝေကြဆက်ဆယ်မှုချင်းနေမှုမျိုးစွာကျွန်တော်ခံခဲ့ရတဲ့လူနည်းစုတစုဖြစ်ပါတယ်နောက်ဆုံးမှာကျွန်တော်က2016ခုနှစ်မှာမြန်မာလူမျိုးရဲ့တက်တွေကနေနေရှင်းလေးရဲ့ကောင်းစီကြီးကျွန်တော်မောင်တော်ဘုသိတောင်ရာသီကောင်မှာအဲနေထိုင်ကြတဲ့လူညာလူမျိုးတွေကိုအစိုးရအကြံလာတစ်ဆယ်ကျင်းရွာတွေကိုမိချိုးကြည့်နဲ့ဒီလိုလောက်ဆောင်မှုကြောင့်ကျွန်တော်အများဆုံးအလူပေါင်းတစ်သိန်းကျော်ပြီးလာတဲ့မှာပုံလုံးနဲ့တန်ကြပါတယ်။အဲမှာဟိုမြမခြေတွဲမှာရခိုင်ပြည်နယ်မှာနေထိုင်တဲ့လူတွေရောလဲအခုအချိန်မှာစီးရဲပြည်ပကအမြင်မျိုးကြောင့်သူတို့ကအသေးအန္တရာယ်ကိုစိုးရိမ်ရတာတကြောင်ဒီလိုရအသာဝဲနေရင်ဒီဘောလည်းတိုင်မရှိတာတကြောင်နေရတိုင်ရအလုံးစိုးရရတဲ့အနေအထားမှာရှိနေတဲ့အတွက်ကြောင်ဒီလိုရရမိမိကိုအသေးကိုကဲွားတဲ့မြန်မာပြည်ကနေတစ်ပြည်မလေးရှားအင်ဒိုနီးရှားထိုင်းတဲ့ကိုသွားပါနေတာကိုကျွန်တော်ကကြားသိနေရပါတယ်ဆွေးမြင်နေရပါတယ်
ရိုဟင်ဂျာတွေဟာမိမိတို့နေထိုင်ခဲ့တဲ့နေရာတွေမှာလည်းဖမ်းဆီးတပ်ဖြတ်